သတ္တရှင်များရှင်မြန်မာနိုင်ငံထဲမှာမတန့်ရှင်းတဲ့ရေမလုံလောက်တဲ့အိမ်သာကျန်းမာရေးနဲ့မညီညွတ်တဲ့အညစ်အကြေးစွန့်စနစ်တွေနဲ့ဆက်ဆက်ကူးစက်တဲ့ရောဂါတွေကြောင့်နှစ်စဉ်အသက်၅နှစ်အောက်ကလေး3000ကျော်သေဆုံးရတယ်လို့ဇူလိုင်လ16ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ဗြိတိန်အခြေစိုက် Water Aid အဖွဲ့ကြီးရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။နိုင်ငံအတွင်းကလူ10သန်းဝန်းကျင်ဟာရေကောင်းရေတန့်ကိုမသုံးစွဲရတယ်လို့လူ17သန်းဟာအိမ်သာရဲလို့တိတိကျကျမရှိပဲအဆင်ပြေတယ်လို့အညစ်အကြေးစွန့်နေရတယ်လို့ဖော်ပြထားပြီးအဲ့ဒါဟာလူ9ယောက်တိုင်းမှာတယောက်ဟာရေကောင်းရေသက်မသုံးရအိမ်သာမရှိဘူးလို့ညွှန်ဆိုပါတယ်ရေကောင်းရေသက်မသုံးနိုင်တာဟာမြန်မာနိုင်ငံရဲ့ဘလို့အပိုင်းကလူတွေဖြစ်လိမ့်မလဲသိဖို့အတွက်စကိုင်းတိုင်းဒီပရင်မြို့နယ်ကျွယ်လေရွာကဥစိန်အောင်ကိုမေးကြည့်မိပါတယ
်တန်ရေကတော့မလာတာတန်ရေတန်ရေတန်ရေလည်းရေဝါတွေပေါ့ဗျာရေနောက်တွေပေါ့ရေမျိုးလိုက်ပါရေကမဲတော့ဒီကလည်းမဲနေတာမြေဝါတဲ့နေရာကျတော့ရေဝါတာပေါ့ဒီတွင်းကရှိတာတော့လေလူတွေကလုံလောက်တဲ့ပိုက်ဆံမရှိတဲ့အခါကျတော့ဝဲပြီးတော့မသုံးနိုင်ကြတာပေါ့သုံးနိုင်တဲ့လူတွေသုံးပေါ့
အထက်ညာဒေသဦးစိန်အောင်တို့ရွာကလူအများစုဟာကန်ရီအဝါအမဲတွေကိုတောက်သုံးနေရတယ်လို့ဆိုချိန်မှာ AR တိုင်းမအူပင်မြို့နယ်တဲကရွာတွေကတော့တဘာဝအတိုင်းစစ်စစ်နေတဲ့မြေရေကိုသာသုံးကြရပါတယ်လို့မအူပင်မြို့နယ်လေးအင်စုကြီးရွာအုတ်ချုပ်ရည်မှုကိုရဲလင်းတန်ကပြောပါတယ်
ဒီရတော့ကျွန်တော်တို့မြေရောအများဆုံးသုံးတာပေါ့အခုနောက်ပိုင်းကျတော့လည်းနည်းနည်းလေးဖြစ်နေကြတော့တောက်ရည်ကတော့ကျွန်တော်တို့ဟိုရေတန့်ဘူးတွေနဲ့ခိုးတာတွေရှိတယ်လေဒီနည်းဆောင်မင်းရဲ့ရွာဒီမှာကျွန်တော်နေရာဒီကျတော့အခက်အခဲရှိတာပေါ့နေရာဒီကရေမကောင်းတော့ချောင်းမြောင်းတွေမကောင်းတဲ့ခါကျတော့ဟိုတောက်ရည်တုံးရည်အရှင်မပြေဘူးပါမယ်ဟိုရေပုတ်တာတို့ရေမကောင်းရေပုတ်တယ်တောက်ရည်တော့အခက်အခဲရှိတာ
Water Aid ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာလူအများစုနေထိုင်တဲ့ကျေးလက်တော်ရွာတွေမှာတော့ပြည်သူလူထုရဲ့ရေကောင်းရေတန့်နဲ့အိမ်သာသုံးနိုင်မှုအချို့အစားဟာတခြားသောအာရှတိုင်းပြည်တွေနဲ့ရှင်လိုက်ရင်အဆိုးအားအနှံ့ကြဆုံးဖြစ်နေပါတယ်လို့ဖော်ပြထားပါတယ်။ဒါကြောင့်ဒီပရင်မြို့နယ်ကျွဲလေရွာကဥစိန်အောင်ကိုသူတို့ရွာမှာအိမ်သာဘယ်နှလုံးရှိလဲလို့မေးကြည့်မိတော့အိမ်ခြေ100ကျော်ရှိတဲ့ရွာမှာအိမ်သာ6လုံး10လုံးလောက်ပဲရှိပါတယ်တဲ့
။အိမ်ခြေ100ကျော်လောက်ရှိတယ်ဗျ။အိမ်သာကတော့ခုကတော့19လုံးပဲရှိတယ်ဗျ။တော်ဘာတော့လဲပြောရတာဆိုတော့ခြေကင်းလက်ခင်းလေးနဲ့ညိုကလေးတို့တွေ့ကြရတာပေါ့
။ငါခြေကင်းလက်ခင်းဆိုတာဘာကိုပြောရလဲရှင်
။ဩပုံမတိစ္ဆာမွေတော့ပါတော့ဗျာ
။အဲ့လိုမျိုးမွေတော့ပါတော့နဲ့တွေးလို့အသက်ဆုံးရှုံးတာတွေပါရောရှိလားရှင်
။ရှိတာပေါ့ဗျာအဲ့ဒါလေးလဲ။ကျမကြီးတွေပါလေတိကြိုက်တာပေါ့ဗျာခုနကလိုမမှန်ချင်းနဲ့ပြောမယ်ဆိုတော့ယင်နေပါလေယင်နာတဲ့အစားကတွေစားမိတဲ့ခါကျတော့အဲ့လိုအိမ်သားတွေကညာမရှိတဲ့ခါကျတော့ဒီနေ့အနည်းဆုံး30ခုလောက်ပဲဝန်ရုံးကနဲ့တွေ့ကြတာမှအနည်းဆုံး
ကိုရဲလင်းတန့်တို့ရဲ့မြဝကျောင်းပေါ်မှာလဲစနစ်တကျအညစ်အကြေးမစွန့်ရတဲ့အတွက်ယောဂါဖြစ်ရတာတွေနွေရာသီတိုင်းလိုလိုမှရှိပါတယ်တဲ့
။အိမ်သာကတော့ကြွားတွေကတော့ကြွားတိုင်းကတော့တိတ်အချင်းမပြေဘူးပေါ့။နည်းနည်းအချင်းပြေတဲ့လူတွေကတော့လဲခုနကပိုင်းစစ်နေရတော့ဘိုးတိုင်းပါညာတွေသုံးရတယ်။ဟိုအများကြီးကတော့ကျွန်တော်တို့80တက်ကိုင်းလုံးလောက်ပဲကျွန်တော်တို့ကြည့်ကြည့်တာပေါ့နော်။အိမ်သာကျန်တဲ့ခြေကျန်လူတန်းသားတွေကတော့ဖြစ်တယ်လို့ပေါ့။ကျင်းပါညာတော့လောက်တာတယ်။အိမ်သာလေးတော့လောက်တာတယ်ဟိုမလုံးလုံးပဲကျွန်တော်တို့ဟိုကျင်းလုံးအိမ်သာဆိုင်ကြီးမမီဘူးပေါ့။ဒီနေရာဒီရောက်လာရင်တော့အိမ်သားတွေအဆင်မပြေတဲ့အတွက်ကိုတော့ဝမ်းမြဝမ်းရှောပါညာရတော့ရှိတော့
မြေလက်ဒေသလို့ပြောရမှာဖြစ်တဲ့မန္တလေးတိုင်းပြင်မနာမြို့နယ်တဲကအိမ်သားသုံးဆွဲမှုအခြေအနေကိုပြောပြတာကတော့ပြင်မနာမြို့ကန်ဒေါက်ခင်မမဖြစ်ပါတယ
်မြို့နယ်ဗိတ်မလန်းနဲ့4-5မိုင်6မိုင်ပေါ့10မိုင်ပေါ့အလွန်ဆုံးအလုံးတော့ရွာလေးတွေမှာကိုပဲအိမ်တိုင်းသိမရှိအိမ်သားလေတိုင်လေးတန်းလောက်ဆိုက်ပြီးတော့အကောင်ကြီးဒီကထားမျိုးပေါ့နော်ရရင်လုံးဒါမှမဟုတ်ဘယ်အဖြစ်ပေါ့နော်မျိုးနဲ့ဝေးတဲ့ခေါင်းနဲ့တောင်ကြီးလိုရွာမျိုးတွေဆိုဘယ်လိုနေမှမသိဘူးတိလားသူတို့ဒီမှာနော်အိမ်ကမရှိတိုင်းပတ်သက်မရှိတာမဟုတ်ဘူးတချို့တွေကဒီအတိတ်ကိုမရှိတာအဲ့လိုပဲပေါ့ဆက်ကူတွေတုံးတာမျိုးတုံးပြီးတုံးတာမျိုးအဲ့လိုမျိုးတွေကခုချိန်ကြီးရှိနေတာတိလားလက်ဆေးဘိုးတို့ဘာတို့အပါညာဆိုတာတွေကိုနောက်မှပြောတော့ဒီမှတော့တိတ်မကြသေးဘူးမနစ်တော့ဆိုလို့ရှိရင်အဲ့ဘက်မှာဝင်းချောဝင်းပြကြောင့်မလို့သူမိရနဲ့ကလေးပါညာဖွဲ့စည်းနေတယ်ဒီပါပြီးစေကူတာမျိုးတွေရှိတယ်
တကယ်တော့မြမပြည်သူပြည်သားအများစုဟာအညစ်အကြေးစွန့်စရာလုံလောက်တဲ့အိမ်သာမရှိတာဟာအိမ်သာဆောက်ဖို့လုံလောက်တဲ့ငွေမရှိတာထက်လုံလောက်တဲ့ကျန်းမာရေးဗဟုသုတမရှိတာရှေးရိုးဆွဲအမှုအကျင့်တွေကိုမပြောင်းနိုင်တာတွေကအဓိကပိုကျနေပါတယ်။ဘလို့ကိစ္စမျိုးတွေလဲဆိုတာကိုပြောပြတာကတော့လူမှုအဖွဲ့အစည်းတစ်ခုရဲ့ပြည်သူ့ကျန်းမာရေးဌာနတာဝန်ခံဆရာဝန်စာရေးဆရာမိုင်းစေးနှစ်ဖြစ်ပါတယ်။
ကျူရွာတွေမှာသူတို့စီမံချက်ပြီးတော့ဝင်ဘူးလေအဲ့ဒါကိုမဆလာခဲ့တဲ့ရှိခဲ့အိမ်မှာမဆောက်မနေရဘူးဆောက်တော့ဆောက်လိုက်ကြတယ်ဆောက်ပြီးအဲ့ငါမတုံးဘူးသူတို့ကချုံတိုးနေရတယ်လည်းရှိတယ်အဲ့ဒီကိုအိမ်မှာထွက်လက်စီဘူးလို့ပါလို့ဆိုတာမျိုးရယ်စားရတယ်အဲ့ဒီအပြဿနာရတော့ရှိတာပေါ့နောက်အပွင့်အင်းတာတွေဆိုတာတော့အဖုံဖုံးရယ်ဆောက်တော့တာကျင်တော့အိမ်မှာပြောတာလေ တကယ်တမ်းဟိုဖုန်းတွေပဲဒီချက်မလုပ်တာရင်လေကျွန်တော်အင်တာရက် effect ကိုတည်ပြီးတော့မရဘူးပေါ့သူတို့ဟို PDF ချင်းထိတ်သုံးမှာတော့ပါမယ်ဒီမှာကိစ္စမှာ
စီမံချက်အရာအင်တာဆောက်ရမယ်ဆိုလို့သာဆောက်လိုက်ပေမဲ့စနစ်တကျမတုံးတဲ့အတွက်ရလာနိုင်တဲ့ယောဂါတွေကိုလည်းမိုင်းစင်းနှစ်ကအခုလိုပြောပြပါသေးတယ်
ဒီလိုအိမ်မှာဆိုမဲ့လုံးအောင်မလုပ်ထားနိုင်တာတို့အဲဒီຢာတွေကြောင့်ပုံပုံပြီးယောဂါတွေဖြစ်နိုင်တာပေါ့သူကြီးရနေပြီးတော့မိန်းကတော့ဝမ်ပြောက်ဝမ်ဆိုအထိတ်ဆုံးမှပါတော့ပေါ့ဒီဘန်ကောင်ယောဂါလူကြီးတွေပါမယ်နောက်သူအဲတော့ဘာဝကြတော့ဒီကောင်ကအေးကပဲကူတာများတယ်ဒီကတော့တို့ဒီသူတို့မတန်းတာအနေဆိုတော့တကူကြီးတဲ့ပိုးစီရောဘာလို့ပါတယ
်အဲ့လိုယောဂါတွေရလာတဲ့အခါအစိုးရဌာနတွေလူမှုအဖွဲ့အစည်းတွေဆောင်ရွက်လေရှိတဲ့ပုံစံကိုလည်းပြမနာမျိုးကန်ဒေါက်ခင်မမကအခုလိုပြောပြပါဗျ။ည
ဝင်ရှောတော့ဘာလို့ဖြစ်တယ်ပေါ့နော်ဖြစ်ဖြစ်တယ်ဆေးရုံမှာလျှောက်တော့ရောက်သွားပြီဆိုတဲ့တန်မျိုးကြီးကြားလို့ရှိရင်ဖွဲ့စည်းဆေးရုံကဆရာဝန်ရောဗာရောညာရောပေါ့နော်ဆင်းလာပြီလို့ရှိရင်အဲ့လိုရက်ွက်ဒီမှာချိန်ငါးရီတည်းကိုဆိုလို့ရှိရင်ဒါဝင်ရဝင်ရှောမလို့ဒီဆေးတွေထည့်ပါဆိုပြီးတော့ပိုးတက်တဲ့ဆေးတွေဖြစ်ပြီးသွားတယ်။ဒါပေမဲ့လို့အဲ့အရာကဝင်ရတာဒီတိုင်းပြီးသွားတာမဟုတ်ဘူးလေတချို့ကို3000ပါညာဆိုတော့တက်နိုင်တဲ့လူကဝင်လိုက်ပြီမယ်လို့အဲ့3000မတက်နိုင်တဲ့လူကမဝင်ဘူးလေစီးပုံးတွေဖြန်းပြီးတော့ယူလာတဲ့ကလေးတွေပါတယ်ဒီဒီစီမံချက်နဲ့လာတာနောက်လို့ရှိရင်အိမ်သားတွေကိုလာပြီးတော့ဖြန်းလိုက်တယ်ပေါ့နော်ဖြန်းလိုက်တယ်ဆိုတာသူတို့ကရှိရနေလူအဝင်ပဲတက်လိုက်ပြီးတော့ကြတော့အဲ့လိုဖြန်းနေဆိုတဲ့ဇက်မဆက်ကလေးပဲပုံလေးပြပြီးထွက်သွားတာတကယ်လုခဲ့တာမဟုတ်ဘူးအဲ့ဒါကိုကိုယ်တိုင်ညာကိုအိမ်မှာကိုလေအဲ့လိုမျိုးပေါ့စီမံချက်ရှိကောင်းရှိနေတိုင်းမဲ့တကယ်မလုပ်ဘူးလက်အောက်ကလူက
ဝါထားရစ်အဖွဲ့ကြီးကတော့ပြည်သူပြည်သားတွေအခုလိုရေးကြည့်တဲ့လိုအပ်ချက်တွေမရရှိတာဟာရေရှည်တည်တဲ့ခိုင်မြတ်မဲ့အခြေခံဆောက်အုံတွေနဲ့အရင်းမြစ်တွေမရှိတာကြောင့်ဖြစ်တယ်လို့ဆိုပါရစေ။အဲ့လိုရေကောင်းရေတန့်ရရှိရေးနဲ့စနစ်ကျတဲ့အိမ်သာတိဆောက်ရေးတွေအတွက်ရင်းနှီးမြှုပ်နှံခြင်းအပြင်မြန်မာအစိုးရကိုကူညီသွားမယ်လို့ WaterAid အဖွဲ့ကြီးရဲ့ Internet Website မှာဖော်ပြထားပါရစေ။အခုလိုစီးပွားရေး၊လူမှုရေး၊ပညာရေး၊ကျန်းမာရေး၊နိုင်ငံရေးကဏ္ဍတွေမှာနိုင်ငံတကာအစိုးရအဖွဲ့အစည်းတွေနဲ့ချိတ်ဆက်ဆောင်ရွက်နေခြင်းနိုင်ငံတကာကအကူအညီတွေပေးနေတဲ့အချိန်မှာရတဲ့အခွင့်အရေးကိုအကျိုးရှိရှိအသုံးချစေနိုင်မှုကျန်းမာရေးဝန်ကြီးဌာနအနာပိုင်တွေကလည်းစနစ်တကျအစီအမံကုတ်ကဲပြီးတော့ပြည်သူလူထုကလည်းအယိုးဆွဲနေတဲ့အမှုအကျင့်လေးတွေကိုပြင်ဆင်ပြောင်းလဲခြင်းအပြင်ကျန်းမာပျော်ရွှင်တဲ့လူမှုဘဝတစ်ကိုတည်ဆောက်နိုင်မှာဖြစ်ပါတယ်။ရေကောင်းရေသက်ကျန်းမာရေးနဲ့ညီညွတ်တဲ့မိလာစနစ်နဲ့တကိုယ်ရေတန်ရှင်ရေးမရှိဘဲနဲ့ဆင်းရဲမွဲတေမှုကိုတိုက်ဖျက်ဖို့ကျန်းမာအခွင့်အရေးညီမျှဖို့ဆိုတာတွေပညာရေးကျန်းမာရေးအာဟာရချို့တက်မှုနဲ့အထွေထွေမညီမျှမှုလျှော့ချရေးလုပ်ငန်းစဉ်တွေဟာအောင်မြင်နိုင်မှာမဟုတ်ဘူးလို့လည်းဝါတာရေးအဖွဲ့ကြီးရဲ့အစည်းအဝေးခန်းစားမှာဖော်ပြထားပါတယ်ရှင်။